ရခိုင်လူမျိုးတွေနဲ့မွတ်စလင်လူမျိုးတွေကြားမှာရခိုင်ပြည်နယ်ဘက်ကစခဲ့တဲ့အခြေအနေကိုတရားဥပဒေစိုးမိုးရေးအမြင်နဲ့ထိမ့်သိမ်းစေခြင်းပြီးတော့လူမှုအနေနဲ့လည်းထိမ့်သိမ်းသိမ်းလုပ်ဖို့အတွက်ဒီမိုကရေစီအဖွဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဥက္ကဋ္ဌပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါအောင်ဆန်းစုကြည်ကတိုက်တွန်းလိုက်ပါတယ်။ဒါအပြင်လူများစုအနေနဲ့လူနည်းစုအပေါ်မှာဂရုဏာထားဖို့ကိုလည်းတတိပေးပြောသွားခဲ့ပါတယ်။မကြသေးခင်ကပဲဒီထိုင်းနိုင်ငံကိုသွားခဲ့တဲ့ခရီးစဉ်နဲ့မကြခင်သွားမဲ့ဥရောပခရီးစဉ်တွေနဲ့ပတ်သက်ပြီးတော့ဒီကနေ့ NLD ရုံးချုပ်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဒေါအောင်ဆန်းစုကြည်ကအခုလိုအခြေအနေတွေကိုထင်းထင်းသိမ်းသိမ်းလုပ်ဖို့တတိပေးခဲ့တာဖြစ်ပါတယ်။အပြည့်အစုံကိုတော့ဘန်ကောက်ရုံးကကိုကျော်သိန်းကသတင်းပို့ပါတယ်ရှင်
။ရခိုင်ပြည်နယ်ရန်ပြင်းမြို့နယ်ကြောင်းနီမော်ကျေးရွာသူမတိရာထွေးကိုလူငယ်၃ဦးကအာရမပြုကျင်ပြီးတပ်ဖြတ်လိုက်တဲ့ဖြစ်ရပ်နဲ့နောက်ဆက်တွဲတောင်ကုန်းမြို့မှာအစ္စလမ်ဘာသာဝင်၁၀ဦးကိုလူအုပ်စုကအကြမ်းဖက်ရိုက်နှက်တပ်ဖြတ်ခဲ့တဲ့ဖြစ်ရပ်တွေပေါ်ဒေါ်ဆန်းစုကြည်ကသူ့ရဲ့စိုးရိမ်ချက်တွေနဲ့အတူတိုက်တွန်းပြောဆိုခဲ့တာပါ။တရားဥပဒေစိုးမိုးရေးနဲ့ဒီဖြစ်ရပ်တွေရဲ့နောက်ွယ်မှာလှုံ့ဆော်သူရှိနေနိုင်သလားဆိုတဲ့သူ့ရဲ့စဉ်းစားချက်တွေကိုအကြေတွုံးပြောဆိုခဲ့ပါတယ်။ဥပဒေစိုးမိုးရေးအဖွဲ့အစည်းတွေကဖြစ်ရပ်ကိုတရားဥပဒေနဲ့အညီအလင်းအမြန်ကင်တွယ်ဖြေရှင်းဖို့အရေးကြီးတယ်ဆိုတာကိုဒေါ်ဆန်းစုကြည်ကဥပဒေစိုးမိုးရေးဘက်မှထောက်ပြခဲ့ပါတယ်။ဒါအပြင်နိုင်ငံအတွက်အကျိုးရှိသလားမရှိသလားမစင်ချင်ပဲလှုံ့ဆော်တာမျိုးကလည်းမလိုလားအဖက်ပြဿနာတွေကိုကြီးထွားနိုင်စေတယ်လို့ဆိုပြီးလူတိုင်းအတွက်လုံခြုံမှုရှိတဲ့နိုင်ငံမျိုးဖြစ်စေခြင်းကြောင်းပြောသွားပါတယ်
။ကျမတို့နိုင်ငံမှာဘယ်သူမဆိုလုံလုံခြုံခြုံရှိတယ်ဆိုတဲ့ဟာမျိုးဖြစ်စေခြင်းလေ။ကျမတို့နိုင်ငံရဲ့နိုင်ငံတနိုင်ငံရဲ့သိခါဟာဒီနိုင်ငံကပြည်သူလူထုတွေရဲ့လုံခြုံမှုနဲ့စိတ်ချမ်းသာမှုပေါ်မှာတည်တယ်။စိတ်ချမ်းသာမှုဆိုတာလုံခြုံမှုအစားအမှာလုံမလုံခြုံတဲ့လူတွေကဘယ်တော့မှစိတ်ချမ်းသာနိုင်မှာမဟုတ်ဘူး။ဒါတော့ဒီနိုင်ငံမှာကျမတို့ရဲ့ပြည်သူပြည်သားတွေအားလုံးလူမျိုးမရွေးဘာသာမရွေးကျမတို့ပြည်သူပြည်သားတွေမဟုတ်တဲ့ဒီမှာရောက်နေတဲ့ပုံကိုအားလုံးလူမျိုးမရွေးဘာသာမရွေးလုံခြုံမှုရှိတဲ့နိုင်ငံမျိုးဖြစ်စေခြင်
းရာဇဝတ်မှုစားဖြစ်ပြီးဆိုတာနဲ့ထိထိမိမိနဲ့မြင်မြန်ဆန်းဆန်းကင်တွယ်လိုက်မယ်ဆိုရင်တက်တနာမီးစာပူကြီးလာမှာမဟုတ်ဘူးဆိုတာကိုထောက်ပြပြီးလူမှုအနေနဲ့ဘယ်လိုရင်ဆိုင်ဖြည့်ရှင်းတဲ့နဲ့ဆိုတာကိုလည်းအကြံပေးတိုက်တွန်းသွားပါတယ
်ကျမတို့ဥပဒေစိုးမိုးရေးရဲ့အမြင်နဲ့ဒီပြဿနာတွေကိုထိမ့်သိမ့်စေခြင်း ਨੇ ။နောက်ကျမတို့ရဲ့ပြည်သူလူထုအားလုံးကလည်းကိုယ်လူအတိုင်းဝိုင်းရဲ့အေးချမ်းမှုအတွေ့ကိုယ်နိုင်ငံရဲ့သိခါရှိမှုအတွေ့ထိမ့်သိမ့်သိမ့်သိမ့်နဲ့လုပ်စေခြင်း ਨੇ ။ဒေါသကိုအခြေခံပြီးတော့မလုပ်ပါနဲ့။နောက်ဆုံးကြတော့ကျမတို့ဟာပုထုဇဉ်လူသားတွေကြီးပါပဲ။ဘယ်နိုင်ငံကပဲဖြစ်ဖြစ်ဘယ်ဘာသာကိုပဲကိုယ်ကိုယ်ကိုယ်လူတိုင်းလူတိုင်းဟာအေးချမ်းချမ်းနေခြင်း ਨੇ ။လုံလုံခြုံခြုံနေခြင်း ਨੇ ။အဲ့တော့အဲ့ဒီဟာကိုခေါင်းထဲမှာထည့်ပြီးတော့ဟိုကျမတို့ပြည်သူပြည်သားတွေကိုပြည်လည်မှုရှာစေချင်ပါတ
ယ်။ရခိုင်ပြည်နယ်ဘက်ကအကြမ်းဖက်ဖြစ်ရပ်တွေကနေလူမျိုးရေးနဲ့ဘာသာရေးအဓိကယုံတွေအထိကျယ်ပြန့်ဖြစ်ပွားမလာစေဖို့အစ္စလမ်ဘာသာရေးအဖွဲ့အစည်းတွေအပါအဝင်အဖွဲ့အစည်းအသီးသီးလူပုဂ္ဂိုလ်အသီးသီးကမေတ္တာရက်ခံပြီးတော့ဝိုင်းဝန်းတိုက်တွန်းနေကြတဲ့အချိန်မှာပဲဒေါ်ဆန်းစုကြည်ကလည်းဒီကိစ္စအပေါ်အကြေတွန်းပြောဆိုတိုက်တွန်းခဲ့တာပါ။နောက်ဆုံးတော့လူများစုကလူနည်းစုအပေါ်မှာဘယ်လိုသဘောထားမျိုးထားသင့်နေဆိုတာနဲ့သူတို့အနေနဲ့လည်းကုညီနိုင်တာလှုပ်ပေးနိုင်တာမှန်သမျှလှုပ်ပေးသွားပါမယ်လို့ပြောခဲ့ပါဗျ
။နောက်တစ်ခုကတော့ကျွန်မပြောကိုပြောရမယ်။ကျွန်မအမြဲပြောတယ်လူများစုဆိုတာဟာလူနည်းစုပေါ်မှာဂရုဏာထားတာပဲ။အဲ့ဒါတော့ကျွန်မသတိပေးပြစေ။ဒီလိုကျွန်မပြောတာကိုတချို့ကကြိုက်ချင်မှကြိုက်မယ်။ဒါနဲ့ကြိုက်တာမကြိုက်တာတဲ့ပြောသင့်တာကိုတော့ကျွန်မပြောရမှာပဲ။လူများစုဆိုတာဟာကိုယ့်ရဲ့အင်အားရှိပြီးသားကိုယ့်ရဲ့အများစုအင်အားရှိပြီးသားမှလို့ပို့ပြီးတော့သဘောထားကြီးနိုင်ရမယ်ပို့ပြီးတော့ဂရုဏာတရားထားနိုင်ရမယ်အဲ့တော့ကျမတို့နိုင်ငံမှာရှိတဲ့ဘာသာမရွေးလူမျိုးမရွေးပြည်သူပြည်သားအားလုံးတယောက်နဲ့တယောက်ချစ်ချစ်ခင်ခင်နဲ့အေးအေးချမ်းချမ်းနေတာကိုကျမမြင်ချင်တယ်ဒီလိုဖြစ်ဖို့အတွက်ကျမတို့အနေနဲ့ကူညီနိုင်နေဆိုရင်ကျမတို့ကူညီမယ်လုပ်ပေးနိုင်တာကိုလုပ်ပေးမယ်ဒါပေမဲ့ဒီဖြစ်ပွားနေတဲ့ကိစ္စတွေပိုကြီးထွားတော်အောင်လို့လုပ်နေတာမျိုးတော့ကျမတို့သတိပြုပြီးတော့ရှောင်ကြဉ်ကြပါတယ်
။မီလာ28ရက်နေ့ကြောင်းနီမော်ဖြစ်ရတဲ့ဇွန်လ3ရက်နေ့တောင်ကုတ်ဖြစ်ရတဲ့နဲ့ပတ်သက်ပြီးသူ့ရဲ့သဘောထားနဲ့အကြံပေးတိုက်တွန်းချက်တွေကိုဒေါ်ဆန်းစုကြည်ကပြောသွားတာပါ။မီလာ9ရက်နေ့ကရန်ကုန်မြို့နေရာတချို့မှာအစ္စလမ်ဘာသာဝင်တချို့ဆန္ဒပြခဲ့ကြသေးပေမဲ့ဒီကနေ့မှာတော့နိုင်ငံတော်အခြေအနေကအေးဆေးငြိမ်သက်နေပါတယ်။အစိုးရသတင်းစာမှာမေလ9ရက်နေ့ကဖော်ပြခဲ့တဲ့အသုံးအနှုန်းကိုလည်းဒီကနေ့မှာပဲပြင်ဆင်ချက်ပြန်လည်ထည့်သွင်းထားတာတွေ့ရပါတယ်။အကြမ်းဖက်တပ်ဖြတ်တဲ့ဖြစ်ရပ်တွေအကုန်လုံးကိုလည်းတရားဥပဒေနဲ့အညီဖြစ်စေဖို့တာဝန်ရှိအဖွဲ့အစည်းတွေကရောသက်ဆိုင်ရာရမီရဖတွေကပါဝိုင်းဝန်းစူးစမ်းနေကြတယ်လို့ VOA ကနေဆက်သွယ်မေးမြန်းခဲ့သူတွေကပြောကြပါတယ်ခင်ဗျာ။